အစ္စရေးနိုင်ငံမြောက်ပိုင်းကဒေသခံတွေသူတို့ရဲ့နေအိမ်တွေကိုစိတ်ချလက်ချပြန်ပြီးသွားနိုင်တဲ့အချိန်အထိလေဗနွန်ကဟက်စ်ဘိုလာတွေကိုအင်အားအပြည့်နဲ့ဆက်ပြီးတိုက်ခိုက်ဖို့အတွက်အစ္စရေးကစီစဉ်နေတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကကြေညာပေးနေမှာပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ချာနဲ့မင်ကွန်ပြောကြမယ်အစ္စရေးဝန်ကြီးချုပ်ကနယူးယောက်ကိုရောက်လာချိန်မှာသတင်းတောက်တွေကိုပြောတာပါ။အခုလိုမကြေညာခြင်းအချိန်လေးမှာပဲလေဗနွန်နိုင်ငံဘေရွတ်မြို့ရောဆင်ခြေဘုံးကလူနေအိမ်ခန်းတွဲတစ်ခုကိုအစ္စရေးရဲ့လေကြောင်းပစ်ခတ်မှုကနေ Hezbollah drone တပ်ဖွဲ့ကတပ်မှုတူတေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကနေ2ဦးတေဆုံးပြီး15ဦးထဏ်ရာရခဲ့တယ်လို့ Lebanon ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ Lebanon အခြေစိုက် Hezbollah နဲ့ Israel တို့ကြား27ရက်ကြာအပြစ်ရဖို့ American နဲ့ Europe တာဝန်ရှိသူတွေကတွန်းအားပေးနေခြင်းပါပဲ။ဝန်ကြီးချုပ်နန်တယာဟုကလေဗနွန်ကိုအစ္စရေးကဆက်ပြီးတိုက်ခိုက်မှာဖြစ်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။ဒီဇင်ဘာနေ့အစောပိုင်းကလည်းအစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်စ်ကအစ္စရေးလေဗနွန်နဲ့ဆက်တလျှောက်တရင်သုံးပတ်ကြာအပြစ်ခတ်ရစဲရေးအတွက် EU ဥရောပသမဂ္ဂအမေရိကန်ပြင်သစ်နဲ့တခြားရှစ်နိုင်ငံရဲ့အဆိုပြုချက်ကိုလက်မခံကြောင်းပြောခဲ့တာပါ။